ယောဂါ COVID-19 ကူးစက်မှုဗဟုအချက်ချဖြစ်လာတဲ့အမေရိကန်ပြည်ထောင်စုမှာနယူးယောက်နဲ့အရှေ့ဂျန်ပြည်နယ်တွေမှာယောဂါကူးစက်မှုနှုန်းမြန်လာတဲ့အတွက်လူတွေကိုအိမ်ထဲကနေအပြင်မထွက်ကြဖို့သက်ဆိုင်ရာပြည်နယ်အစိုးရအသီးသီးကတင်းကျပ်တဲ့အမိန့်တွေကိုထုတ်ပြန်ခဲ့ပါတယ်။ဒါဟာလိုအပ်တဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုအဖြစ်မြန်မာနယ်ပါးတွေကလည်းမြင်ကြပါတယ်။ကျွန်မအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါ။ American ပြည်ထောင်စုတဝန်းကိုကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ချိန်ကာလတုန်းကဆိုရင်ကျန်းမာရေးကြွန့်ကျင်သူတွေ၊သတင်းမီဒီယာတွေကဒီပြဿနာကြီးကိုပုံကြီးချက်ကားပြောနေကြတယ်လို့သမ္မတထရမ့်အပါအဝင်ပညာရှင်တချို့ကဆွဆွဲပြောဆိုခဲ့ကြတာပါ။ဒါအပြင်အမေရိကန်ပြည်သူတွေအနေနဲ့ဒီလိုချက်ကားပြောဆိုမှုအပေါ်မှာစိတ်ရှည်တီးခတ်မှာမဟုတ်ဘူးလို့လည်းသူတို့ကယူဆခဲ့ကြတာပါ။ဒါပေမဲ့လက်တွေ့မှာတော့အမေရိကန်ပြည်သူတွေဟာလက်ရှိရင်ဆိုင်နေရတဲ့ COVID-19 ရောဂါကူးစက်မှုဟာနိုင်ငံရဲ့အရေးပေါ်အခြေအနေဖြစ်လက်ခံထားကြတယ်လို့စစ်တမ်းကောက်ယူချက်တွေကဖော်ပြနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတနည်းကိုနှစ်ဆနှုန်းလောက်မြင့်တက်လာနေတဲ့နယူးယောက်ပြည်နယ်မှာဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတနည်းကိုနှစ်ဆနှုန်းလောက်မြင့်တက်လာနေတဲ့အတွက်လက်ရှိပြည်နယ်အစိုးရရဲ့လူတွေကိုတားမြစ်တဲ့အမိန့်ထုတ်ပြန်ချက်တွေဟာလိုအပ်တဲ့အပြင်လူတွေကလည်းလိုက်နာကြတယ်လို့နယူးယောက်မြို့မှာနေထိုင်တဲ့ကိုစော်လက်က VOE ကိုပြောပါတယ
်လူတွေကလိုက်နာကြပါတယ်တော်တော်များများတော့လိုက်နာကြပါတယ်တော်တော်မထွက်ကြအောင်အပြင်မထွက်ကြအောင်ဆိုတာတကယ်လိုအပ်တဲ့ဟာဆိုရင်တော့မဖြစ်မနေဘူးအခုကဘလို့ပြောရမလဲဆိုတော့အခုလုံးကလည်းကြောက်နေကြတာဒါနဲ့ခက်တာကလည်းအစိုးရတရားဝင်ယထာဆိုတဲ့ဥမာလုံးဝရှက်ဒေါင်းလုပ်လိုက်တဲ့ဟဲ့ဆိုတဲ့တမျိုးယထာတွေကလည်းသွားနေတော့မယ်ဆိုတော့12မိနစ်တစ်ချိန်လောက်ကိုယထာတွေကသွားတယ်ဗောလေဒါနဲ့သိမဲ့သူတော့တိတ်မရှိတော့အဲ့လိုမျိုးဟိုသူကလုံးဝမထွက်နိုင်လို့လည်းမပြောထားဘူးယထာကလည်းမပိတ်ထားဘူးအဲ့လိုအနေထားမျိုးတွေဒါနဲ့ထွက်တဲ့သူကတော်တော်ရှားသွားပါတယ
်နယူးယောက်ပြည်နယ်အစိုးရရဲ့နောက်ဆုံးအမိန့်ထုတ်ပြန်ချက်မှာတော့ဧပြီလ30ရက်နေ့အထိလူတွေကိုအိမ်ထဲမှာနေကြဖို့ညွှန်ကြားထားပါတယ်လက်ရှိနယူးယောက်မှာကူးစက်ခံရသူပေါင်း6000ကျော်ရှိနေပြီးသေဆုံးသူပေါင်း2000ကျော်ရှိနေပါတယ်အခုလိုကိုရိုနာဗိုင်းရပ်စ်မြန်မြန်ဆန်ဆန်ကူးစက်လာတဲ့အခြေအနေကိုနယူးယောက်မြို့ကန်တွေလည်းအလွန်ကိုစိုးရိမ်ထိတ်လန့်နေတယ်လို့ကိုစော်လက်ကပြောပါတယ
်အခုလုံးလိုက်ကြောက်နေတာကျွန်တော်တို့ဆိုရင်လည်းဥမာတယောက်ဖြစ်ရင်ဥမာဆေးရုံကိုလိုက်သွားတယ်ဆိုဆေးရုံမှာကိုယ်ဘယ်ခလုံးခေါ်သွားမှလည်းမသိနောက်ဆုံးတေသွားရင်တော့မှဟိုအကြောင်းလဲကြားရင်တော့ကြားမယ်ဒါနဲ့တည်းဟိုပမာတေလို့တေမှန်းတော့မှဘလို့ဟိုပြောရင်အတုကချလို့ချလိုက်မှန်းတော့သိမှာမဟုတ်ဘူးအခုက truck ကားတွေပေါ်ပဲတင်ပြီးတော့စုပုံပြီးတော့အဲ့လိုမျိုးအနေထားမျိုးဆိုတော့တော်တော်လေးတော့ကြက်ဖို့ကောင်းတယ်အဖြစ်များလာအခုကွင်းကွင်းဆိုတာပမာအများလို့နေတယ်ဟောဘရိုကလင်းပမာအများဆိုရင်အဲ့နှစ်ခုကတော့နေတကြတဖြည်းဖြည်းဆိုးနေတယ်ဗောလေအဲ့တော့ဆေးရုံကြီးကလည်းတော်တော်လောမလာပါနဲ့လက်မခံဘူးဒီလိုဆရာဝန်နဲ့တိုင်မင်းပြီးဗာသေးတော့အောင်မယ်ဟောင်းဖုန်းဆက်ပြီးတော့မေးပါဆိုပြီးတော့အဲ့လိုပဲညကြထုတ်တာလေ
ဗာဂျီးနီးယားမေရီလန်းပြည်နယ်နဲ့ဝါရှင်တန်ဒီစီမှာတော့ဗိုင်းရပ်စ်ကူးစက်မှုနှုန်းနယူးယောက်ကလောက်မဆိုးပေမဲ့တနေ့တနေ့ကူးစက်မှုအရေးအတွက်တိုးလာနေတဲ့အတွက်လူတွေကိုအိမ်ထဲကနေအပြေမထွက်ဖို့ပြင်းထန်တဲ့အမိန့်ကြေညာချက်တွေကိုသက်ဆိုင်ရာပြည်နယ်အစိုးရတွေကတင်းလာနဲ့အင်ကာနေတွေမှာအသီးသီးထုတ်ပြန်ခဲ့ကြပါတယ်။ဒီအမိန့်ထုတ်ပြန်ချက်တွေဘလောက်ထိပြင်းထန်တယ်လဲဆိုတာကိုတော့ဗာဂျီးနီးယားမှာနေထိုင်တဲ့ကိုစော်ဝင်းကအခုလိုရှင်းပြပါတယ
်။ဘလောက်ထိပြင်းထန်တယ်ဆိုတော့သဘောအဖြစ်ပေါ်တယ်တန်ဘေးတန်ရဲ့စနစ်ဆိုတဲ့သဘောပေါ့နော်။ထုတ်ပြန်ချက်မှာသဘောအဖြစ်တမ်းမြစ်ထားတဲ့ခြေပြီးရောကျင်းကျက်သဘောအဖြစ်တော့အခွင့်ပြုထားတယ်ရှိပါတယ်နော်။အဲ့မှာသူကအကန့်ခွဲလူခွဲပြီးတော့အထုတ်ပြန်ထားပါတယ်။ဥပမာဆိုတာမန်လူကြီးကတော့အဲ့ဒါကိုအပြေဝါနာဟိုလိုက်နာမယ်ဆိုတဲ့သဘော။ဒီဆိုရဝင်တန်းတွေဥပမာရဲတို့ဟိုစစ်တပ်ကဟိုဘာလို့အဲ့လိုမျိုးပေါ့နော်။ဒီပြည်သူဟိုဂျမ်းမာရဲလို့သမားတွေသူတို့ကတော့ဟလာသူတို့လုံငန်းတာဝန်ထမ်းဆောင်မှုတော့သူတို့လောကပေါ့ပိုင်းချီတယ်ကျွန်တော်တို့ဟိုတာမန်လူကြီးအားဖြစ်တော့ခွင့်ပြုထားတဲ့လုပ်ငန်းရဲ့အထူးသဖြင့်ပေါ့နော်အဲမလုံမပြည့်မလွဲရမချောင်ကြတဲ့လုပ်ငန်းဆောင်ကြလေးတွေရုပ်ပို့တော့သူတို့ခွင့်ပြုထားပါတယ
်ဟုတ်ကဲ့အဲ့တော့ပြည်သူတွေဘက်ကဒီအမိန့်ထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့သဘောထားကိုဘယ်လိုတွေ့ရလဲရှင
်ဒီမှာကျွန်တော်တို့ဟာဒီပညာပေးမှုဟာခြေပြန့်တယ်ဆိုနောက်တစ်ခုကကျွန်တော်တို့ဟာဆိုရီယာတောင်းလို့ပြောမှာရှားနိုင်ငံဒီမှာဘယ်လိုလုပ်ခဲ့တယ်ဘယ်လိုထိန်းချုပ်ခဲ့တယ်အားလုံးအဲ့ဒီတာဒန်းတွေအများကြီးရပြီးမှအခုလို့ကျွန်တော်တို့ကအခုမှလုပ်တယ်ဆိုတော့ပြည်သူများကလည်းဒါကျွန်တော်တို့က တူးချင်းစီတယောက်ချင်းစီလုံးမအများကြီးအကျိုးအတွက်ကိုစောင်းမယ်များကိုလှုပ်လိုက်လို့အများဟိုနင်းနာသွားမယ်ဟာမျိုးရှောင်းချင်းမယ်ဆိုတဲ့အသိစိတ်နဲ့လေးရတယ်အဲ့အသိစိတ်ဘက်ကလည်းမြင်မှာပါလေတဒင်းတက်နတ်မှုအဲ့လိုတဒင်းကိုဟိုအာအဝါလေဒီအလေးထားမှုတွေအားလုံးကကျွန်တော်တို့ရှိကြပါတယ်ပေါ့နော
် Washington Post သတင်းဌာနအပါအဝင်စံချိန်စံနှုန်းမြင့်မာတဲ့စစ်တမ်းကောက်ယူရေးအဖွဲ့နှစ်ခုကပြုစုထုတ်ပြန်တဲ့အချက်လက်တွေအရ COVID-19 ကမ္ဘာကပ်ရောဂါကြီးဟာနိုင်ငံရဲ့အရေးပေါ်အခြေအနေဖြစ်တယ်လို့ American ပြည်သူ87ရာခိုင်နှုန်းကလက်ခံတယ်လို့ဆိုပါတယ် American ပြည်ထောင်စုရဲ့ကျန်းမာရေးကိုအဓိကအန္တရာယ်ပေးမဲ့ရောဂါအဖြစ်လဲ66ရာခိုင်နှုန်းကယုံကြည်တယ်လို့ဆိုပါတယ်အခုလို Coronavirusကူးစက်မှုအန္တရာယ်ဟာနိုင်ငံရဲ့စီးပွားရေးကိုအဓိကချိန်ချောက်နေတယ်လို့88ရာခိုင်နှုန်းကယုံကြည်တယ်လို့အဲ့ဒီစစ်တမ်းကောက်ယူချက်တွေမှာဖော်ပြထားပါတယ်ရှင်